မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တိုက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအစီအယောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမင်းကြီးကပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီမှာဒီကနေ့လုပ်တဲ့နိုင်ငံတကာလူအခွင့်အရေးအခြေအနေဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူအခွင့်အရေးမင်းကြီး Zayed Raad Al Hussein ကအခုလိုထုတ်ပြောလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဇနီးဘာမှာလုပ်တဲ့ဒီဆွေးနွေးပွဲတဲ့မေကွန်းပြောရမှာလူအခွင့်အရေးမင်းကြီး Zayed ကမြန်မာအစိုးရအနေနဲ့ရက်စက်တဲ့စစ်စင်ရေးလုပ်နေတယ်လို့ဆွဆွဲလိုက်ပြီးအခုလိုဝေဖန်လိုက်တာပ
ါ Because Myanmar has refused access to human rights investigators
မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုဝင်ခွင့်မပေးခဲ့တဲ့အတွက်လက်ရှိအခြေအနေတွေပေါ်ပြေဝလလမ်းမမီတော့ပဲအခုဖြစ်နေတာဒီကလူမျိုးတုံးတပ်ဖြတ်မှုလုံးဝဖြစ်နေတဲ့ပုံထွက်နေတယ်လို့ပြောရတော့မှာပ
ါဒီတိုက်ခိုက်မှုတွေကလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်သတင်းပတ်တွေအတွင်ထွက်ပြေးရသူလူပေါင်း3,100ကျော်လာပြီးတော်ရင်မှလည်းပြိမိနေသူတွေနောက်ထပ်အများအပြားရှိနေတယ်လို့အစိုးရခန်းစားတွေထွက်လာချိန်မှာမင်းကြီးဇာဟိကရိုဟင်ဂျာသဘုံတွေတက်ခိုက်ခဲ့တာထက်မြန်မာအစိုးရတပ်ဘက်ကတုံ့ပြန်တာကမတရားလွန်လွန်သွားပြီလို့ဆက်ပြောခဲ့ပါတယ်မင်းကြီးဇာဟိကဆက်ပြီ
း The Myanmar government should stop pretending that the Rohingyas are setting fire to their own homes
မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကသူတို့အိမ်တွေကိုပြန်ပြီးရှို့နေတယ်သူတို့ရွာထဲမှာပြက်စီးတွေကိုပစ်ထားခဲ့တယ်လို့လိန်ညာပြောနေတာတွေကိုရှက်တန်းရက်တင်ပါပြီအခုလိုလုံးဝပိတ်ညင်းနေတာကြောင့်နိုင်ငံတကာစည်းစနာနဲ့မကြခင်အထိအကျိုးပြုပေးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာရည်တည်မှုကိုထိခိုက်စေပါတယ
်ဒါပေမဲ့မြန်မာဆိုရဘက်ကတော့နိုင်ငံတကာမှာဖြစ်နေတဲ့ဒီသတင်းတချို့ဟာမှားယွင်းဖော်ပြနေတာသာဖြစ်တယ်လို့ညင်းဆိုထားတာတွေရှိခဲ့ပါတယ်တကယ်တော့ကမ္ဘာနိုင်ငံအသီးသီးကလူခွင့်ရချုပ်ဖောက်မှုတွေကိုအစီရင်ခံရမှာထိတ်ဆုံးကနေသူအလေးထားဖော်ပြခဲ့တဲ့မြန်မာပြဿနာနဲ့ပတ်သက်ပြီးမင်းကြီးဇာဟိကအခုလိုပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ
် I call on the government to end its current cruel military operation
မြန်မာအစိုးရကိုတောင်းဆိုချင်ပါတယ်လက်ရှိရက်ဆက်တဲ့စစ်စင်ရေးတွေကိုရပ်ပေးပါဖြစ်ခဲ့ပြီးသားချိုးဖောက်မှုတွေအားလုံးအတွက်တာဝန်ယူမှုနဲ့အတူပေါ့လေနောက်ရိုဟင်ဂျာတွေပေါ်စူးစူးဝါးဝါကြေကြေပြန့်ပြန့်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေကိုပြန်ပြင်ပေးပါ
ဒါအပြင်မင်းကြီးဇာဟိကသူ့လူခွင့်ရေးရုံးအနေနဲ့လည်းမြန်မာနိုင်ငံထဲလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ကိုခွင့်ပြုပေးဖို့ပြင်းပြင်းထန်ထန်ထပ်တောင်းဆိုလိုက်ပါတယ်ခင်ဗျာ